မြန်မာစစ်တပ်ကိုလက်နက်နဲ့စစ်အုံဆောင်တွေရောင်းချလွှဲပြောင်းမှုမလုပ်ဖို့အပြည့်အဝပိုင်းဖြတ်ထားဆဲဖြစ်ပြီးနိုင်ငံအလုံးအနေနဲ့အလားတူဆောင်ရွက်ချဖို့ဆက်မှုထိပ်သီး9နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးတွေကစနေနေ့တို့ပူးရဲကြီးညာချက်မှာပြောဆိုတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဆ ਿਆ နာတင်မှုကိုအပြင်းထန်ဆုံးအုံနှုံနဲ့ဆန့်ကျင်ရှုတ်ချကြောင်းနိုင်ငံတကာဥပဒေအရပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူအလုံးကိုတာဝန်ခံမှုတာဝန်ယူမှုရှိစေဖို့အရေးကြီးကြောင်းကိုလည်းအလေးအနက်ပြောဆိုထားပါတယ်။ဒီထဲမှာရိုဟင်ဂျာတွေနဲ့တခြားသောလူမျိုးဘာသာအရာလူနည်းစုဖြစ်ရသူတွေအပေါ်မှာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ချိုးဖောက်မှုတွေအပါအဝင်လက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေကျူးလွန်တဲ့ဆိုးရွားလာတဲ့လူခွန်ရေးချိုးဖောက်ကျူးလွန်မှုတွေလည်းပါဝင်ကြောင်းနိုင်ငံခြားရေးဝန်ကြီးများရဲ့ပူးရဲကြေညာချက်မှာဖော်ပြပါတယ်။စစ်တပ်ဘက်ကအကြမ်းဖက်တာတွေချက်ချင်းရပ်ပြီးမတရားဖန်ခံထားရသူအလုံးကိုပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လဲရှောက်လန်းရေးအတွက်လဲတောင်းဆိုထားပါတယ်